အစ္စရေးနိုင်ငံကို F-35 ဂျက်တိုက်လေယာဉ်အစိတ်ပိုင်းတွေတင်ပို့ခွင့်တားမြစ်ဖို့အတွက်နယ်သာလန်နိုင်ငံအယူခံတရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးပေါ်စိုးရိမ်မှုတွေကြောင့်လူခွေဖွဲ့တွေကတရားရုံးမှာတိုင်ကြားခဲ့ပြီးတဲ့နောက်မှာအခုလိုအမိန့်ချလိုက်တာဖြစ်ပါတယ်။နယ်သာလန်နိုင်ငံကနေတင်ပို့တဲ့ F-35 အစိတ်ပိုင်းတွေကိုကြီးလေးတဲ့နိုင်ငံတကာလူခွေချိုးဖောက်မှုတွေကျူးလွန်ရမှာအသုံးချနိုင်တဲ့အန္တရာယ်ရှိတယ်ဆိုတာကိုထင်ရှားတယ်လို့တရားရုံးကဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဟာမတ်စစ်သွေးကြွတွေရဲ့တိုက်ခတ်မှုကြောင့်အစ္စရေးမှာလူပေါင်း 1,200 လောက်အသက်ဆုံးခဲ့ရတဲ့ပေါ်လက်တုံ့ပြန်တဲ့အနေနဲ့ဂါဇာဒေသမှာထိုးစစ်ဆင်နေရမှာတော့စစ်ရာဇဝတ်မှုကျူးလွန်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်ကိုတော့အစ္စရေးကငြင်းဆန်ထားပါတယ်။ဂါဇာဒေသကဟာမတ်တို့ထိန်းချုပ်ထားတဲ့ကျန်းမာရေးဌာနကတော့အစ္စရေးတို့ရဲ့စစ်ဆင်ရေးတွေအတွင်းမှာပါလက်စတိုင်း 28,300 အသက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နယ်သာလန်အစိုးရအနေနဲ့တရားရုံးရဲ့အမိန့်ကို9ရက်အတွင်းလိုက်နာကျင့်သုံးမှုကိုလည်းညွှန်ကြားထားပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့အယူခံဝင်ခွင့်ရှိပါတယ်ရှင်။